ရှလေးလုံးလူထုလှုပ်ရှားမှုဟာ1988ခုနှစ်မှာဖြစ်ခဲ့တဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်တပါတီအာဏာရှင်စနစ်ကိုသူတို့ဆန့်ကျင်ခဲ့တဲ့ဟိုလူထုလှုပ်ရှားမှုပေါ့နော်အဲ့ဒီမှာဗိုလ်ချုပ်ဒီဦးနေဝင်ဦးဆောင်တဲ့ဆိုရှယ်လစ်လမ်းစဉ်ပါတီကိုအဲ့ဒီအချိန်ကတော့ဟိုဖြုတ်ချနိုင်ခဲ့တယ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီဆိုရှယ်လစ်လမ်းစဉ်ပါတီကိုကြည့်လို့ရှိရင်လေသူတို့က1962ခုနှစ်မာဒီအာနာသိန်းနဲ့အာနာသိန်းရဲ့စစ်ကောင်းဆောင်ဒီဗိုလ်ချုပ်နေဝင်ကနေပြီးတော့အဲ့ဒီနှစ်မှာပဲသူတို့ဒီအရက်သားဒီမိုကရေစီဒီရွေးကောက်ပွဲနဲ့တက်လာတဲ့အရက်သားအစိုးရကိုသူတို့ကအာနာသိန်းပြီးတော့အဲ့ဒီနှစ်မှာဆိုရှယ်လစ်လမ်းစဉ်ပါတီဆိုတာကိုထူထောင်ပြီးတော့ဟိုအာနာဆက်ပြီးတော့ယူခဲ့တယ်ပေါ့နော်နိုင်ငံကိုဆက်ပြီးတော့အုပ်ချုပ်ခဲ့တယ်ဆိုတော့ဒါပေမဲ့အဲ့လိုနှစ်ပေါင်း20ကျော်မှတကယ်လူထုအုံကြွားမှုကြီးဖြစ်ပြီးတော့ဒီတပါတီအာဏာရှင်စနစ်ကိုပေါ့နော်ဟိုဖြုတ်ချနိုင်ခဲ့ဆိုတော့ဘာလို့နှစ်ပေါင်း20လောက်ထိအချိန်ကကြာခဲ့တယ်လဲရှင
်ဟိုဒီလိုပြ1962အာဏာသိမ်းစကာလကကမ္ဘာတစ်ဝန်းမှာလည်းဖြစ်စားနေတာကဆိုရှယ်လစ်ရေးထုတ်ရှားမှုပေါ့နော်ဒါအပြိုင်အယိုင်ဆိုရှယ်လစ်နိုင်ငံတွေပေါ်ပေါက်ချင်းတဲ့သူဆိုရှယ်လစ်ရေးcommunist ye လှုပ်ရှားမှုကအရင်မြင့်တက်နေတဲ့အခြေခါပေါ့ဗျာအဲ့အချိန်မှာတော်တော်များများကလွတ်လပ်ရေးကျူးပန်းမှုမှာလည်းဒီလက်ဝဲအယူဆကိုဆွဲကင်ပြီးတိုက်ခိုက်ကြတဲ့နိုင်ငံတွေ colony တယောက်ကလူမျိုးအောင်တိုက်ခိုက်ကြတဲ့နိုင်ငံရှိတဲ့ခါကျတော့ social လေးရေနိုးကြောင်းမှုကတအားမြင့်တက်နေတဲ့အခြေခါမြန်မာပြည်ကလည်းဒါက socialist နိုင်ငံအထူးထည့်သွားမယ်ဆိုတဲ့အယောင်ပြ socialist လမ်းစဉ်ကိုကျင့်သုံးဖို့အတွက်ဒါအဲ့ဒီခါကအာဏာသိမ်းခဲ့တဲ့တော်လှန်ရေးကောင်စီအနေနဲ့ကအလွယ်တကူလူထုကိုကလေးပြပြီးတော့ဗာရဖြန့်ချီလို့လွယ်သွားတယ်လို့ကျွန်တော်အဲ့တိုင်မြင်ပါတယ်ဗျ။အဲ့ပုံမှာတချို့လည်းတိတ်ညွတ်ပြီးပါသွားတယ်ရှိပါတယ်။ဒါလည်းအကုန်လုံးသမိုင်းကိုဟိုကျွန်တော်တို့ပြန်ကြည့်တွေ့နိုင်ပါတယ်ဗျ။အဲ့တော့အဲ့ဒါက26နှစ်ကြာတဲ့အကြောင်းရင်းကဒီတိုင်းမှာအဲ့လိုမြင်ပါတယ်။ဒါပေမဲ့တစ်ဖက်ကပြန်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီမှာကကြောင်းသားလှုပ်ရှားမှုတွေလူလှုပ်ရှားမှုတွေကရပ်တန့်သွားသလားဆိုတော့အဲ့လိုကျွန်တော်မတွေ့ပါဘူးဗျ။60နှစ်အာဏာသိမ်းပြီးတိတ်မကြခင်ကာလမှာပဲကျွန်တော်တို့က7 July ဘောတော့တက်လို့ကြောင်းသားသမဂ္ဂယူဒါကျုပ်ဖြစ်ခံရတဲ့ကျောင်းသားလှုပ်ရှားမှုတွေပေါ်လာတာရှိပါတယ်အလားတူပဲကျုံးဆွဲကျွန်တော်တို့လှုပ်ရှားမှုတွေပေါ်လာတာရှိပါတယ်အလားတူပဲ84 85 86အဲ့ဒီရဲ့အစဉ်အဆက်ကိုဆက်ခံလာတဲ့1988ခုနှစ်မှာတော့မြန်မာဆိုဒါလူလှုပ်ရှားမှုကြီးဖြစ်ခဲ့ပြီးတော့မှတပါတီအာဏာရှင်စနစ်ဒါကျုံးဖြစ်သွင်းရေးကိုကျွန်တော်တို့ချိုးပန်းခဲ့ပြီးတော့မှပါတီစုံဒီမိုကရေစီစနစ်ကိုလူထုကအာသာနဲ့တောင်းတတဲ့ခေတ်တစ်ခုကိုရောက်လာတယ်လို့ကျွန်တော်အိုက်တိုင်းမြင်ပါတယ်
1960နှစ်မှာအာဏာသိမ်းခဲ့တဲ့ဒီဗိုလ်ချုပ်နေဝင်းကလည်းသူကသူတို့အဓိကအကြောင်းပြတဲ့အကြောင်းရင်းကိုကြည့်လို့ရှိရင်လေဒါတိုင်းပြည်ကြီးကကြောက်ထဲကြတော့မယ်ဆဲဆဲသူတို့ကဲတင်နေပေါ့နော်တိုင်းပြည်စီလုံးညင်ညွအောင်ဆိုတဲ့အနေထားမျိုးဆိုတဲ့အပိုင်းနေပေါ့နော်လောက်ခဲ့တယ်ဆိုတာမျိုးဒီအနှစ်20တော့အတွင်းမှာရောဘလို့သုံးသပ်မိလဲရှင
်ဟိုဒါကတော့ဗျာအဖြေသိရှင်းပါတယ်ဗျာဖြစ်လို့ဆိုတော့ကျွန်တော်တို့တစ်ချက်လုံးကနားလည်ပြီးတင်ကြားခဲ့ရတဲ့သမိုင်းအမှားကြီးပေါ့နော်လေကျွန်တော်တို့တင်ကြားခဲ့ရတဲ့ဒါဖက်ဒရယ်ကြီးကြောင့်ပြည်တော်စုပြုပွဲမှာဖြစ်တဲ့အတွက်ကြောင့်မလို့တိုင်းပြည်ကြောက်တဲ့ကြားလက်တလုံးတူမှာနိုင်ငံတော်အာဏာကိုတော်လိုင်းကောင်စီကယူခဲ့ရတယ်ဆိုပြီးဒါတင်ခဲ့ရတာဟုတ်စားထဲမှာလည်းအဲ့တိုင်းမတင်ခဲ့ရတယ်လीဆိုတော့တကယ်တမ်းကျတော့အဲ့လိုလိုမဟုတ်ဘူးလीအဲ့တော့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံမှာဆိုရှယ်လစ်ဝါဒစစ်စစ်ဟုတ်သလားဆိုတော့လည်းအဲ့လိုလည်းမဟုတ်ဘူးဆိုတော့ဆိုရှယ်လစ်မြန်မာပုံဆွတ်ထားတဲ့အာဏာရှင်စနစ်ပဲဖြစ်နေမြာကျွန်တော်မြင်တာကတော့လीအဲ့တော့အဲ့ဒီပုံမှာတိုင်းပြည်ယာဉ်26နှစ်တာကာလအပြင်မှာမဖြစ်လဲဆိုတော့အဖက်ဖက်ကယူရင်းလာတယ်အလုံးကိုအရှိတော်အားစားမှာကြားတကောင်ဖြစ်ရှင်သန်ခဲ့တဲ့နိုင်ငံဟာကမ္ဘာသူမျိုးတို့တက်မှုအ ਨੇ ဆုံးနိုင်ငံဖြစ် LGC နိုင်ငံဖြစ်ကျွန်တော်ရောက်ခဲ့ရတယ်တိုင်းပြည်စီးပွားရေးပျက်စီးခဲ့ရတယ်တိုင်းပြည်စီးပွားရေးလူတွေရဲ့လူမှုရေးနိုင်ငံရေးစီးပွားရေးပွားတယ်အကုန်လုံးဟာပျက်စီးခဲ့ရတယ်ဒီအထွေထွေအကျက်တဲကြီးဟာဒီကနေလူမှုရဲ့ကြက်တဲမှုကြီးအကုန်လုံးက1988ခုနှစ်မှာခဲတဲ့တုံထိုးပေါ့နော်တုံထိုးပေါ်ပေါက်လာခြင်းကိုကဒါဆက်ချောင်းလက်တာကာလာမှာစီမံခံခွဲမှုအမှားစနစ်အမှားကိုကျင့်သုံးခဲ့ရဆိုတာသိခင်ရှားပါလေ။ဒါဟောအဲ့တုန်းကတော့အစိုးရကတော့အုပ်ချုပ်တာကောင်းတယ်ပြည်သူကတော့မဟုတ်လို့ဆိုရဲပြည်သူပေါ်အပြစ်တင်စကားဆိုစရာအကြောင်းရင်းမရှိဘူးလို့ကျွန်တော်မြင်ပါတယ်1988ကြာကျွန်တော်လူထုရေးတော်ဘုကြီးဆိုတာဟာတမိုင်းရဲ့လိုအပ်ချက်အရာလူထုရဲ့လိုအပ်ချက်အရာပေါ်ပေါက်လာတဲ့အရေးတော်ဘုကြီးဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဗျ။
အချိန်မှာဒီကိုမြာကြီးကိုယ်တိုင်ကဒီចောင်းသားခေါင်းဆောင်တဦးနဲ့ပါဝင်ခဲ့တဲ့ခါကျတော့ဘာပြောဒီ socialist လမ်းစဉ်ပါတီစပြီးတော့1962ခုနှစ်မှာစပြီးတော့အုပ်ချုပ်ခဲ့တဲ့ဖြစ်လာတဲ့မှာကိုမြာကြီးကတောက်လျှောက်ဖြတ်တန်းလာခဲ့တဲ့လူငယ်တဦးအနေနဲ့အဲ့ဒီအချိန်ကာလမှာနောက်ပြီးတော့ဒီရှစ်လေးလုံးလူထုလှုပ်ရှားမှုမတိုင်ငင်သေးမှလည်းဒါစတင်ခဲ့တာဒီကိုမြာကြီးတို့စတင်ခဲ့တယ်လို့လည်းပြောရမှာပေါ့နော်ဆိုတော့ဘာကြောင့်ကိုမြာကြီးကပါဝင်ဖို့ဆုံးဖြတ်ခဲ့လဲဘာကြောင့်တောက်လျှောက်ခဲ့ကြလဲရှင်အဲ့ဒီအချိန်ကចောင်းသားကြီးပေါ့နော်
ဟိုအဓိကကကျွန်တော်တို့ရိုးရိုးသားသားနဲ့ဝန်ခံရမယ်ဆိုလို့ရှိရင်လေနိုင်ငံကြီးလောကထဲကိုရောက်လာတယ်ဆိုတာနိုင်ငံကြီးကိုနားလေတက်ကျွန်းလို့ကျွန်တော်တို့ရောက်လာတာမျိုးကျွန်တော်ရောက်လာတာတော့မဟုတ်ဘူးပြဒါကျွန်တော်ရိုးရိုးသားကျွန်တော်ကကျွန်တော်ဝန်ခံတာပါဝန်ခံတာပါနောက်တစ်ခုကအဲ့ဒီကာလတော့ထိပ်မန်းဦးဆောင်မှုခန်းကဏ္ဍမှာလည်းကျွန်တော်မရှိခဲ့ပါဘူးပြဒါအဲ့ဒီချိန်ကာလတော့နိအဲကျွန်တော်အများတွေကတယောက်ပဲဖြစ်ပါတယ်အခုထက်တည်းနဲ့ကျွန်တော်အများတွေကတယောက်ပဲဖြစ်ပါတယ်ဒါနံပါတ်1တစ်ချက်ကျွန်တော်ပြောချင်ပါတယ်ကနံပါတ်1တစ်ချက်ကတော့ခုနပြောလို့ပေါ့နော်အဲ့ဒီကာလမှာကျွန်တော်တို့ကတရားချင်းမတရားချင်းနောက်တစ်ခုကမခံကျင်တဲ့စိတ်ပေါ့နော်တရားနဲ့တောင်းမှုလိုလားစိတ်အဲ့ဒီစိတ်တွေပုံမှန်အခြေခံပြီးတော့ကျွန်တော်ပါဝင်ခဲ့တာပါရှင်းလေးလုံးအရေးတော်ပုံကြီးရတယ်ဦးဆုံးကဏ္ဍဦးတောင်းဆိုချက်တွေအကုန်လုံးက policy matter ကိုသွားတာမဟုတ်ပါဘူး right base ကိုသွားပါလိမ့်မယ်အခြေခံခွင့်အရေးဖြစ်တဲ့ကိုဖိုးမော်ကိုဆိုးနိုင်လို့ကြာဆုံးမှုဒါပေါ်ထုတ်ပြီးဆိုလိုက် commission ပေါ်ထုတ်ပြီးကျွန်တော်သမဂ္ဂဖွဲ့စည်းရေးအဲ့ဒီအခြေခံပုံမှာကျွန်တော်တို့စာပြီးတော့ပါလာခဲ့တာဖြစ်ပါလိမ့်မယ်ဂျူးသလောက်ဝန်ခံရမယ်ဆိုလို့ရှိရင်တော့နိုင်ငံရေးသမားတယောက်ဘဝကိုဖျက်ဆီးမှုဆိုအဲ့ဒီအချိန်ကာလတော့ကျွန်တော်တို့ပွင့်လင်းလေးပြောလို့ရှိရင်အဲ့လောက်ထိစိတ်ကူးမရင်ခဲ့ဘူးပါဘူးဗျာဒါဂျူးသားပြောတာပေါ့သို့တော်လည်းကျွန်တော်တို့လုံရင်းကရင်လည်းပဲတိုင်းပြည်အခြေအနေတွေစနစ်တွေအမားတွေ policy အမားတွေနိုင်ငံအတွက်ပြည်သူအတွက်လူအပ်တဲ့ federal ဆိုတဲ့ဟာတိုင်းပြည်ပြိုပွဲချင်းမဟုတ်ဘူးတိုင်းပြည်ကိုပို့ပြီးအားကောင်းစုစည်းခြင်းပြည်တော်စုကိုပို့ပြီးအားကောင်းစုစည်းခြင်းဖြစ်တယ်ဆိုတာကျွန်တော်နားလည်လာတယ်ဒီနားလည်လာတဲ့အပေါ်မှာဆက်ပြီးအခုထက်တည်းလည်းကျွန်တော်လေ့လာသင်ကြားနေရတော့ဖြစ်ပါတယ်အဲ့ဒီပုံမှာဆက်ပြီးနိုင်ငံရေးသမားတယောက်ကိုဘဝအဖြစ်လျှောက်ဖို့အတွက်ပို့ပြီးပြည်ပြင်လာတယ်လို့ပဲပြောချင်ပါတယ်ပြောချုပ်ပြောရရင်တော့ကျွန်တော်တို့နားလည်တက်ကြွလို့နိုင်ငံရေးလောကတွေကိုဝင်လာတာမဟုတ်ပါဘူးမခံကျင်တဲ့စိတ်မတရားမှုကိုကျွန်တော်တို့လက်မခံနိုင်တဲ့စိတ်ဓမ္မနဲ့အာဓမ္မမှာကျွန်တော်ဓမ္မဘက်ကရက်ချင်တဲ့စိတ်အဲ့စိတ်တွေနဲ့ရက်တည်ခဲ့တာဖြစ်တယ်ဆိုတော့ရှင်းရှင်းလင်းလင်းပြောချင်ပါတယ်ဗျာ
အဲ့ဒီမှာဟိုတမိုင်းဝင်ခဲ့တဲ့အခါပေါ့နော်ရှင်းလေးလုံးလူတုလုံးအုံချွားမှုကြီးဟိုတကယ်ကိုအရှိန်ဟုန်နဲ့စတင်ခဲ့ရတဲ့အကြောင်းရင်းမှာလဲအဲ့ဒီအချိန်ကဥနေဝင်ရနေပြီးတော့လူတုကိုသူပြောသားရှိပါတယ်တနက်ဆိုတာမိုးပေါ်ထောင်မပြေဘူးတက်တက်ပြစ်တယ်ဆိုတော့သူရဲ့စကားပေါ့နော်ဒါမျိုးပြောသွားရရှိရအဲ့ချိန်မှာဒီចောင်းသားတွေအနေနဲ့ဒီအခြေအနေမျိုးတွေကိုကိုမြအေးတို့ဘယ်လိုဖြတ်သန်းခဲ့ကြလဲရှင်
ဟိုကျွန်တော်တို့လေလူသားတွေပဲလေလူသားဆိုရက်အတွက်အကြောက်တရားနဲ့မကင်းပါဘူးညဒါយោသားသာပြောမှဆိုလို့ရှိရင်ကျွန်တော်တို့ကစူပါဟီးရိုးတွေမဟုတ်ပါဘူးဆိုတော့ဆိုတော့တန်တန်နဲ့ပြစ်လို့ရှိရင်ဒါမိုးဘောထောင်မပြစ်ဘူးပြစ်လို့ရှိရင်တဲတဲ့ဖြစ်တယ်ဆိုတဲ့ဟာမျိုးပေါ့နော်ကြားတဲ့ခါမှာပို့ပြီးတော့ဆိုးတာပေါ့ညတိုင်းပြည်ကပြည်ကျွန်တော်တို့မှမဟုတ်ပဲပြည်သူတည့်ရလောကလုံးဝမကန့်ချီပကားတာဖြစ်တာလေအဲ့ဒီအချိန်ကာလမှာလေအဲ့ဆိုတော့အကြောက်တရားမရှိဘူးလားဆိုကြောက်တာပေါ့ညကြောက်တာပေါ့ဒါကတော့ရှင်းတာပေါ့တို့တော့ကျွန်တော်တို့ဒီထက်ပို့ပြီးကြောက်အောင်မယ့်အကြောင်းရင်းတွေကကျွန်တော်တို့မှာရှိလာတယ်ဒါတစ်သက်လုံးတစ်ဘဝလုံးပြည်သူလူထုဘဝတစ်ခုလုံးကျွန်တော်တယောက်တည်းမဟုတ်ဘူးပြည်သူတစ်ခုလုံးရဲ့ဘဝကြီးอ่ะဒါကအမောင်တို့တွေမှာနစ်မွန်တော့မှာအခုဒီဆိုးကြောက်ရတဲ့ထိတ်လန့်တဲ့စိတ်ကပူများပါတယ်ကြာအဲ့ဒီခါကျတော့စိုးစိုးကပြောတယ်အကြောက်တရားတွေတဲကပဲတင်းရင်အန်တူရင်ကြော်ဖြတ်ခဲ့ရတယ်လို့ပဲကျွန်တော်ဆိုချင်ပါတယ်အဲ့ဒါကကြောင်းသားတွေပဲမဟုတ်ပါဘူးမြန်မာပြည်သူတည့်ရလို့ဖြစ်ပါတယ်ကြာ
အဲ့ဒီရှင်လေးလုံးကာလပေါ့နော်ဒီနောက်တပံအာနာပြန်မသိခင်မှာဒီရှင်လေးလုံးကာလလူလူကလည်းအချိန်အဟုန်နဲ့ပါဝင်တဲ့အချိန်မှာဒီကျောင်းသားတွေလူငယ်ကောင်းဆောင်တွေဒီအနေနဲ့ရောတိုင်းပြည်ကိုရှေ့ဆက်သွားဖို့ပေါ့နော်အဲ့ဒီအချိန်မှာဟိုဘလို့ဟိုစဉ်းစားခဲ့ကြတယ်လေဒီလိုအကူပြောင်းကာလပေါ့နော်အဲ့အချိန်မှာလည်းတစ်ဖက်မှာလည်းစစ်တပ်ကလည်းဒါဟိုရှိနေတဲ့အချိန်တစ်ဖက်မှာလည်းတိုင်းပြည်ရဲ့အပြောင်းအလဲကဖြစ်လာတယ်ကိုရီကိုရိုင်းကလည်းပါဝင်နေတဲ့ခါကျတော့အဲ့အချိန်မှာကိုမြာကြီးတို့လည်းဒါလူငယ်ဒီကျောင်းသားဟိုတက္ကသိုလ်ခေါင်းဆောင်ဒီအနေနဲ့ကြာဘလို့စဉ်းစားခဲ့ကြတယ်ချင်းအဲ့လိုအကူပြောင်းကာလမှာလေ
ရိုးရိုးလေးပါပဲဗျအဲ့ဒီတော့ကျွန်တော်တို့ကတပါတီအာရာရှင်စနစ်အောင်မှာဘာမှမသိနားမလဲခဲ့ဘူးလေဒါပေမဲ့ကာလကတိုက်ဆိုင်တော့အဲ့ဒီအချိန်ကာလမှာကမ္ဘာမှာဆိုရှယ်လစ်ရေးတွေကကျပြီးတော့မှဒီမိုကရေစီရေးပေါ့ဗျာတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမိုကရေစီကိုတောင်းတတဲ့နိုင်ငံတွေကအပြန်အလှန်ပေါ်လာတဲ့အချိန်တွေဖြစ်တယ်ဒီအချိန်ကာလမှာပေါ်စားပြုပြီးပေါ့ဗျာအဲ့တော့ကျွန်တော်တို့ကဒီလူတွေမွန်းကျက်တဲ့ဘဝကနေလွတ်လွတ်လပ်လပ်ကိုယ့်ရဲ့ယုံကြည်ချက်တွေကိုယ်နားလည်ထားတဲ့ဟာတွေကျွန်တော်တို့ကဒါတွေကိုပြောခွင့်ရမယ်ဆိုခွင့်ရမယ်အခြေအနေချက်ကိုကျွန်တော်လိုချင်လာတယ်တော့သဘောထားကွဲလဲမှုတွေဘလောက်ပင်ရှိရှိဒီသဘောထားကွဲလဲမှုတွေကစုစည်းနိုင်အင်အားဖြစ်တယ်ဆိုတဲ့သဘောတရားတွေကိုလုံရင်းကန်ရင်နဲ့နားလည်လာတယ်အဲ့တော့ကျွန်တော်တို့တောင်းဆိုတာနဲ့ဒီမိုကရေစီကိုတိမ်ညွန့်လာမှာဘူးလို့ကျွန်တော်မြင်ပါတယ်အခုထက်ဒီလေပြည်သူတို့ကဒီမိုကရေစီကိုတိမ်ညွန့်လာဆိုတာဒါတွေကြောင့်ဖြစ်ပါတယ်ဗျလွတ်လပ်စွာပြောခြင်းနဲ့လွတ်လပ်စွာဆန္ဒပြခြင်းနဲ့လွတ်လပ်စွာမိမိရဲ့သဘောထားတွေကိုပေါ်ထုတ်ဖွင့်ရှိရမယ်အဲ့ဒီပုံမှာတိုင်းပြည်ကနေပြောမှာဥဆောင်တဲ့လူများစဉ်းစားတာလည်းရှိမယ်ပယ်ပစ်တာလည်းရှိမယ်ဒါပေမဲ့ဘာပဲပြောပြောပြည်သူနဲ့အဆိုးရနေတာအင်မတန်မှနားလည်မှုရှိရှိနဲ့လူထုကရွေးချယ်တဲ့တော့ဒါလည်းကောင်းဆောင်နေနဲ့တိုင်းပြည်ရဲ့စနစ်တစ်ခုအပြောင်းကိုလူကျင်တဲ့စိတ်တွေက1988မှာလေလိုချခဲ့ပါဘူး။ကြောင်သားတွေမှာဟော လူငယ်တွေပါအောင်ပြည်သူလူထုပါအောင်အဲ့ဒီအချိန်တည်းကကျွန်တော်တို့အားလုံးကဒီမိုကရေစီရေးကိုဒါဒီမိုကရေစီနိုင်ငံတကာနိုင်ငံဖြစ်တည်ဆောက်မယ်ဒီမိုကရေစီကိုတိန့်ကျွတ်အောင်မယ်ဆိုတော့ပြီးခဲ့ပါပြီ။အဲ့ဒါကဂျွန်လာမှာတည်းကကျွန်တော်တို့အားလုံးနားလည်ခဲ့ပါပြီ။အဲ့တော့အဲ့ဒီပုံမှာပဲဆက်လက်ပြီးတော့မှလှုပ်ရှားရင်ရုန်းကန်ရင်လူပဲရှိတဲ့လိုက်နောက်ပြန်လှန်ကျလိုက်ဒီလိုပဲရှိတဲ့လိုက်နောက်ပြန်လှန်ကျလာရင်ကျွန်တော်တို့ရတော့ကျူစာရေးဆောင်ရွက်ဒီစေဖြစ်တယ်လို့ပဲကျွန်တော်မြင်ပါတယ်ဗျ။ဟုတ်ပါ
အဲ့ဒီရှင်းလေးလုံးလှုပ်ရှားမှုကြီးကနေပြီးတော့ဟိုထွက်ပေါ်လာတဲ့နိုင်ငံခေါင်းဆောင်တွေလည်းရှိလာတာပေါ့နော်။ဥပမာဒေါ်ဆန်းစုကြည်ဆိုရင်လေဒါရှင်းလေးလုံးလူထုလှုပ်ရှားမှုမှာသူထွက်လာတယ်။နောက်ပြီးတော့အရင်ဒီနိုင်ငံရေးခေါင်းဆောင်တွေဖြစ်တဲ့ဦးနှုတို့ဦးကြီးချုပ်ဟောင်းဦးနှုတို့နောက်ဒီဦးအောင်ကြီးတို့ဆိုရင်လည်းပါဝင်လာတာမျိုးရှိရပေါ့နော်ဒီလိုခေါင်းဆောင်တွေဒါမျိုးတွေနိုင်ငံရေးပုဂ္ဂိုလ်တွေထွက်လာတဲ့အခါမှာအဲ့တော့ចောင်းသားတွေဘက်ကလည်းဒါပံ့ပိုးမှုတွေရှိလာတယ်ဆိုတော့အဲ့ဒီလိုအကူပြောင်းကာလတွေမှာပေါ့နော်ကျမတို့ဒါတစ်ချိန်ပြန်ပြီးတော့ဟိုသင်ကန်းစာယူရမယ့်အနေအထားမျိုးဆိုလို့ရှိရင်ဒီကိုမြာရေးရဲ့အတွေ့အကြုံများဆိုလို့ရှိရင်အပြောင်းလဲနိုင်ငံရဲ့အပြောင်းလဲကာလမှာဟိုတကယ့်အရေးပါတဲ့အရေးကြီးဆုံးအချက်ကဘာလဲရှင်
အတိကတော့ကျွန်တော်မြင်တာကအဲ့ဒီနိုင်ငံရေးပန်းတိုင်တစ်ခုကိုရှောင်လန်းတဲ့အခါမှာကျွန်တော်တို့ကမာရသွန်ကီးဝေးတစ်ခုလိုပါပဲ။ဒါကတော့အခုရောအာအခုမတ်အင်ဂျင်နဲ့ပြောသွားလို့ပေါ့နော်။ကျွန်တော်တို့ဝင်းကြီးချုပ်အောင်ဦးနုနော်ဦးအောင်ကြီးအခုတော့အွဲလွန်သွားချာပြီပေါ့ဗျာ။အဲ့တော့အခုလက်ရှိတင်ချန်ခဲ့တာအဲ့ဒီခေါင်းဆောင်တွေထဲမှာကျွန်တော်အာကဲဥတင်ဦးဆိုလို့ရှိရင်လည်းတော်တော်ပါဘူး။ကျွန်မကြီးလည်းမကောင်းအောင်ပြက်လက်ကြည့်ပြီလေ။ဟိုလက်ရှိတင်ချန်နေတာလည်းအသက် concession နေဖြစ်တဲ့ကျွန်တော်တို့ဒေါ်ဆဆူကြီးပေါ့ဗျာ။လက်ရှိပြည်သူအများစုလုံးကတော့အများစုကြီးကတိတ်ညွတ်ပြီးတော့မှထောက်ခံထားတော့ဒေါ်ဆဆူကြီးပဲလက်ရှိကတော့ကျွန်တော်မြင်တာပေါ့နော်။အဲလားတူပဲဂျန်တဲ့လူတွေလည်းတချို့လည်းလမ်းခူးလာမှာပဲဂျန်ခဲ့တာရှိတယ်အကြောင်းအကြောင်းအကြောင်းဟောဒါတွေကတော့ကျွန်တော်တို့အပြစ်တင်လို့အညာဘူးလို့ကျွန်တော်မြင်ပါတယ်။ဟောတင်ကန်းလာယူစရာအနေနဲ့ပါရှိတယ်ဆိုတော့နိုင်ငံရေးဆိုတာတရက်တမနဲ့နဲ့ပြီးသွားတဲ့ကိစ္စ။ရေရှည်မာရသွန်ကီးကိုဖြတ်တန်းတဲ့အခါမှာစိတ်တက်ကြက်ခံပြီးရက်တီကြက်ခိုင်မှမူရအရေးကြီးတယ်။မယိုင်မလဲအောင်ထိန်းသိမ်းပြီးတော့မှဆောက်ပြီးတော့မှဆောက်ရှောက်ပြီးတော့ဟုတ်ဟုတ်ရှောက်တဲ့နယ်ဆိုရင်အချက်တွေကျွန်တော်တင်ကန်းလာယူပြီးပါတယ်။နောက်တစ်ခုကနိုင်ငံရေးလုပ်တယ်ဆိုတာကတယောက်ထည့်လို့ရတဲ့ကိစ္စမဟုတ်ဘူး။အများနဲ့လုပ်တဲ့အတွက်ကြောင့်သဘောထားကိုယ်လဲမှုအဖွဲ့အစည်းဒီကွဲပြားပလိစီတဘောရကွဲလဲမှုတွေများစွာရှိမှာပဲ။ဒါပေမဲ့ဒီမိုကရေစီရဲ့ဒီကွဲလဲခြင်းဟိုဟာဒီမိုကရေစီရဲ့အလှဗျာ။ဒီကွဲလဲမှုတွေဟာစူးစီးနိုင်အင်အားဖြစ်တဲ့ဆိုတဲ့သဘောတရားတွေကိုနားလည်မှုတွေဖြစ်ပါလိမ့်မယ်။